အင်ဒိုနီးရှားနိုင်ငံမှာမိုးသီးထန်စွာရွာပြီးတော့တောက်ချာနေတော့ကတရွာလုံးမြေအောက်ဖုံးခဲ့ပြီးတဲ့နောက်မှာလူပေါင်း80ကျော်ကိုစက်ကရိယာကြီးတွေစတင်သုံးပြီးတော့ရှာဖွေနေပါပြီ။မြေပြိုကျတဲ့ Central Java ပြည်နယ်တဲကိုသမရချိုကိုဝီဒိုတို့ဒီကနေ့တနင်္ဂနွေနေ့မှာလာကြည့်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်လှုပ်ကြဖို့အလေးထားပြောခဲ့ပါတယ်။ရွှေမြေတွေအပြက်စီးတွေကြားမှာပိတ်မိနေနိုင်မဲ့သူတွေကိုကယ်ဆယ်ရေးတွေကလက်တွေအဖြစ်လုထားတဲ့ပစ္စည်းတွေသုံးပြီးတော့ရှာဖွေခဲ့ကြတာပါ။မြေပြိုကျမှုအဓိကဖြစ်တဲ့ဂျမ်ဘလန်ရွာမှာဒီကနေ့စီးရင်အရာသေဆုံးသူဟာ32ယောက်ထက်မနည်းရှိပြီးတော့86ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာရဲစစ်သားနဲ့လုံအားပေးစုစုပေါင်း1000ကျော်ကူညီပါဝင်နေကြပါတယ်။15ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီးတော့အဲ့ဒီထဲက17ယောက်ကတော့ပြင်းထန်တဲ့ဒဏ်ရာတွေနဲ့ဆေးရုံတင်ထားရတယ်လို့တဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမိုးရသည်စတင်နေပြီးတော့ဒီလိုအခြေမျိုးမှာမိုးသီးထန်စွာရွာတဲ့အတွက်မြေပြိုမှုတွေလည်းဖြစ်လေရှိပါတယ်။စနေနေ့တုန်းကလည်းမိုးကျွာနေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်။